ဆန်ရဲမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကမတီမငိန်ဖြစ်နေစေမောင်းနှုံးနဲ့ဘူးသီတော်မြို့နယ်အတွင်းကကျေးရွာတွေမှာရိတ်ခါအခက်အခဲနဲ့လုံခြုံရေးအခြေအနေတွေကြောင့်မောင်းနှုံးဘူးသီတော်မြို့ပေါ်ကိုလူရာနဲ့ချီပြောင်းရွှေ့လာတယ်လို့တချို့ကတော့စစ်တွေနဲ့အခြားမြို့တွေကိုပြောင်းရွှေ့နေကြပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ VOA သတင်းတော်ကိုမိုးစောကတင်ပြပါမယ်
ဒီလ9ရက်နေ့ကအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားပြီးတဲ့နောက်ကျေးလက်ဒေသကတိုင်းရင်းသားတွေဟာမြို့ပေါ်ကိုပြောင်းရွှေ့လာကြတာဖြစ်ပါတယ်။မောင်းတော်မြို့ပေါ်ကိုတော့ကျေးလက်ကလူတွေရာနဲ့ချီပြီးရောက်ရှိလာနေတယ်လို့တချို့တွေကတော့မောင်းတော်မြို့ပေါ်ကနေတခြားအရက်ကိုပြောင်းရွှေ့နေတယ်လို့မောင်းတော်မြို့အရေးပေါ်ကူညီထောက်ပံ့ရေးကော်မတီဥက္ကဋ္ဌဦးကမောင်တန်းကပြောပါတယ
်။မောင်းတော်နေတွေကဟိုတိုင်းရင်းသားတွေကဟိုမြို့ပေါ်ကိုစားရရေးစားချပါမှုလုံခြုံရေးမလုံခြုံဘူးတွေကတော့ကျွန်တော်တို့မြို့ပေါ်ကိုတက်လာကြတာတွေရှိပါတယ်အခုမောင်းတော်မြို့ပေါ်မှာ130လောက်ရှိနေပါပြီဘုသူတော်ဖက်ကတော့40လောက်ရောက်သွားပါတယ်အခုလောလောဆယ်တော့ဒီဘုံတော်ကြီးကျောင်းမှာနေရာပေးထားပါတယ်
မောင်းတော်မြို့ပေါ်ကိုမလာရောက်နိုင်သေးတဲ့သူတွေကိုတော့ကူညီထောက်ပံ့တာတွေဆောင်ရွက်ပေးနေကြောင်းလည်းအခုလိုဆက်ပြောပါတယ်
ဒီနေ့တော့မောင်းတော်ခရိုင်ဌာနဆရာတွေနဲ့ကျွန်တော်တို့လူထုကူပေါင်းပြီးတော့ရော9ရော်လောက်ကိုမနေ့ကသွားပေးပါတယ်ရိတ်ခါလေဟိုလုံချိုးရေးရှိတဲ့နေရာတွေပေါ့
ဘူတီတောင်မြို့နယ်အတွင်းကကျေးလက်ဒေသကပြည်သူတွေနဲ့မောင်းတော်ဘက်ကပြည်သူတချို့ကလည်းဘူတီတောင်မြို့ကိုပြောင်းရွှေ့လာနေတယ်လို့ဘူတီတောင်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ
်တဲ့မလို့နဲ့အချင်းပါသမားတွေနဲ့တိုက်ပွဲချင်းကြီးရဲ့နေရာကရောက်လာနေတဲ့ဒုက္ခတွေရှိပါတယ်ခင်ဗျာအဲ့မနေ့ပိုင်းကဆိုရင်ကျွန်တော်တို့နေရာကနေ34ရောက်ချက်ထိမှာဘူး900နီးပါးလောက်ကိုကျွန်တော်တို့ရောက်နေဖြစ်ပါတယ်ခင်ဗျာချက်တန်းကျောင်းဆွေးတင်မှာကျွန်တော်တို့နေရာချပေးထားပါတယ်ဘူးရီတော်မြောက်ခါကကျွန်တော်တို့ကျွမ်းပေါက်ဆိုတဲ့ရောကအဲ့လားဒီပြည်သူတွေဟာဒီအဲ့ဒါဒီဘူဒီတော်ကိုဆဲလာမယ်ဆိုတော့ကျွန်တော်တို့ဒီလိုတကယ်ရပါတယ်ခင်ဗျာ
တချို့တွေကတော့ဘူဒီတောင်ကနေတခြားဒေသကိုဆက်လက်ထွက်ခွာနေကြောင်းလည်းပြောပါတယ်
ဒီမှာနားပြီးတော့ဒီမှာဒုက္ခတွေတစ်ခဲကိုဝင်တဲ့လူတွေရှိတယ်လို့ကျွန်တော်တို့ဒီတန်ဖိုးတွေနဲ့အမြင်နဲ့အဲ့ဒါစစ်တွေဘက်ကိုတော်တဲ့လူတွေအများကြီးပါတယ်ခင်ဗျာဒီနေ့ဆိုရင်အဲ့ဒီအမြင်သုံးစီးရယ်တန်ဖိုးကြီးတစ်စီးရယ်အဲ့နောက်ပြီးတော့နော်ကုံကြီးလာဖိုးလာတဲ့ဘုတ်တွေဘုံတစ်စီးနဲ့အဲ့ဒါအကုန်လုံး2000လောက်ရှိနေတယ်ပါလေဒီနေ့နေရွှေခုံပြီးတော့ဒီလိုတောင်းနေကြတာလေ
လောလောဆယ်မှာတော့မောင်တော်နဲ့ဘူးသီးတောင်ကိုရောက်ရှိလာတဲ့စစ်ဆောင်သူတွေကိုရက်ရွာလူမှုကူညီရေးအသင်းတွေကစောင့်ရှောက်ထားပါတယ်။ကြာလာရင်းနဲ့ညနေပိုင်းကရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့ပြည်ထောင်စုဝန်ကြီးတွေနဲ့အဖွဲ့ဟာစစ်တွေကမြို့မီမြို့ဖတွေဝန်ထမ်းတွေနဲ့တွေ့ဆုံရမှာမောင်တော်နဲ့ဘူးသီးတောင်မြို့နယ်ကိုစစ်စင်ရေးနယ်မြေဖြစ်တပ်မတ်ထားကြောင်းထည့်သွင်းပြောကြားခဲ့တယ်လို့အဲ့ဒီတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ရခိုင်မျိုးသားပါတီအတွင်းရေးမှူးအဖွဲ့ဝင်ဦးအောင်မြတ်ကျော်ကပြောပါတယ်
။ဒီစေးရတူဝန်ကြီးကစစ်စင်ရေးနေမြေဆိုပြီးသူတို့ကအဲ့လိုမျိုးတဲမဲ့လိုက်တယ်ဒီလိုတော့ပြောတယ်အဓိကတော့မောင်တော်နဲ့ဘူးတီတော်နှမျိုးတွေကိုစစ်စင်ရေးနေမြေဆိုပြီးသူတို့ကတဲမဲ့ထားတယ်လို့ပြောတယ်စစ်စင်ရေးလုပ်တယ်ဆိုပေမဲ့ဒီနေ့ပါကွန်ဗင်းရှင်းပါတယ်နိုင်ငံတကာဥပဒေတွေအတိုင်းပြီးဒီမှာရတဲ့သူကိုဟိုသိထိုင်အောင်မလုပ်ဘူးဆိုတာတော့အဲ့လိုမျိုးအမခင်ဆက်တော့သူကပေးတာ
ဒီတွေ့ဆုံပွဲမှာမောင်းတော်ဒေတာအကြမ်းဖက်တိုက်ခိုက်ခံရမှုလေးလာတွေးရှိချက်တွေကိုအသေးစိတ်ရှင်းလင်းတာတော့မရှိခဲ့ကြောင်းပြောပါတယ်။ဒီနေ့တို့အစိုးရပိုင်းသတင်းစာတွေမှာတော့ဒီလ12ရက်နေ့ကမောင်းတော်မြို့နယ်အလဲတန်ကျော်ရွာကိုအခြေပြုထားတဲ့တမ်ရော်နယ်ရဲတပ်ဖွဲ့ပူးပေါင်းစစ်ကြောင်းကိုအကြမ်းဖက်စီးနင်းသူတွေက3ချိန်ချင်းကပ်လာတာကြောင့်ပြစ်ခတ်ရှင်းလင်းခဲ့ရကြောင်းဝဘိတ်ကျူရဘက်မှရှင်းလင်းရာမှာအကြမ်းဖက်တိုက်ခိုက်သူတဦးကိုဖမ်းဆီးရမိခဲ့တယ်လို့မီးလောင်ထားတဲ့ MA-17 တနက်တလက် GA-17 ခုနဲ့ G-1000 ကျော်အပြင် RSO အလံ24ခုနဲ့တစိပ်ပါလယ်စီး40ကိုတင်းစီးရမိကြောင်းဖော်ပြပါတယ်